Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်အောက်တိုဘာလ30ရက်တောက်ချာနေမနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြီးညာပေးပါပါ။ Syria အရေးနိုင်ငံတကာဆွေးနွေးပွဲကနေ Syria မှာ Bashar al-Assad မပါတဲ့အနာဂတ်ဖြစ်အောင်လှုပ်ဆောင်မယ်လို့ American ကပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့နေဂျာဒေတာကာဝေးဆိုင်ရာဘုံသဘောတူညီတဲ့မူဝါဒတစ်ခုချမှတ်ဖို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာမကြာခင်ချင်းပါမဲ့ရွေးကောက်ပွဲမှာအလုံးပေါဝင်ပြီးလွတ်လပ်မျှတဖို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒိုင
်ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့လာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့ NLD ကိုယ်စားလှယ်တဦးတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော
့တန်ရကတော့ဒီငယ်ရိတ်ကနေပြီးတော့ပေါ့နော်နှစ်ဖူးသတိခုတ်ထားတာလေအပေါ်ကနေမိုးခုတ်ထားတဲ့အတွက်ပေါ့နော်အယူဆတန်ရနစ်တယ်လို့ဆရာဝန်တွေပြောပါ
စနီးဖြစ်သူရဲ့အခုလိုပြောကြားချက်တွေနဲ့အတူအကျန်းဖက်တိုက်ခိုက်သူတွေကိုမိထားပါပြီလားဒီအကြောင်းတွေအပါအဝင်ကဘာတဝမ်းကသတင်းတောက်တွေလုံခြုံရေးဘယ်လိုကာကွယ်ကြမလဲတခါမဲဆန္ဒရှင်တပ်သေးကလက်မှတ်တွေကိုဘာအတွက်ထုတ်ပေးနေတာပါလဲဆိုတာနဲ့ကုလသမဂ္ဂကပေးအပ်တဲ့ညဉ့်ညဉ့်ရေးစုကိုဒီနှစ်မြန်မာနိုင်ငံကဘသူတွေရရှိခဲ့ကြသလဲဒီအကြောင်းတွေကိုအခုမနက်မှနားဆင်ရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆံမိုးဝေကကြီးညာပေးပါမယ်ရှင
်။ Syria နိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးတောက်ကြနဲ့ချင်းပါမဲ့နိုင်ငံတကာဆွေးနွေးပွဲတွေကို Syria မှာသမ္မတ Bashar al-Assad မပါတဲ့အနာဂတ်ဖြစ်လာစီမဲ့လမ်းကြောင်းဖြစ်လာအောင်အသုံးချသွားမယ်လို့ American အစိုးရကပြောကြားလိုက်ပါတယ်။ Vietnam မှာချင်းပါမဲ့နိုင်ငံပေါင်း15နိုင်ငံလောက်ပါဝင်မဲ့ဆွေးနွေးပွဲမှာ Assad ရဲ့ထိပ်တန်းမဟာမိတ်နှစ်ဦးဖြစ်တဲ့ Iran နဲ့ Russia တို့ပါပါဝင်မှာဖြစ်ပြီးသူတို့နှစ်ဦးဟာ Syria မှာ Assad အစိုးရတဆိုးရှင်အောင်ရည်ရွယ်ပြီးစစ်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။အခုဆွေးနွေးပွဲတွေဟာ Syria မှာနှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့သွေးမြေကျက်တိုက်ခိုက်မှုတွေဆုံးသက်စေပြီးငရဲရင်းကနေလွတ်စေမဲ့လမ်းရအောင်ပို့ဆောင်ပေးနိုင်မှုအချင်းနှင်းခွင့်လန်းအများဆုံးရှိနေပါတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။ American နိုင်ငံခြားရေးဌာနပြောခွင့်ရ John Kirby ကလည်း Vienna ဆွေးနွေးပွဲမှာ Syria အတွက်အလုပ်ဖြစ်မဲ့နိုင်ငံရေးအကူအညီတစ်ခုဖြစ်လာဖို့အတွက်မူဝါဒတစ်ခုချမှတ်နိုင်အောင်ဦးစားပေးပြီးဆွေးနွေးမှာဖြစ်ကြောင်းကြေညာပြင်းနေမှာပဲပြောပါတယ်။ Syria အစိုးရအဖွဲ့ထဲမှာ Bashar al-Assad ကိုမပါစေဘဲမူဝါဒချမှတ်မယ်ဆိုရင်ရေရှည်တည်ငြိမ်မှုကိုရစေမယ်လို့လည်းပြောပါတယ်။အခုလိုမူဝါဒတစ်ခုချနိုင်အောင်တောက်ချတဲ့ဆွေးနွေးပွဲကနေလုပ်နိုင်ဖို့ကတော့တိတ်ပြီးမလွယ်လာပါဘူး။အရင်အီရန်မှာပါတဲ့ Syria ဆိုင်ရာဆွေးနွေးပွဲတွေမှာတော့မအောင်မမြင်နဲ့ပဲအဆုံးသတ်ခဲ့တာဖြစ်ပါတယ်
။ Israel စစ်သားတစ်ယောက်ကိုဓာတ်နဲ့ထိုးခဲ့သူတယောက်ပါဝင် Palestine နိုင်ငံသားနှစ်ယောက်ကို Israel တပ်ဖွဲ့ဝင်တွေကပစ်တက်လိုက်ပါတယ်။နှစ်ချမ်းကွဲနေတဲ့ Gaza ရဲ့နောက်ဖက်ချမ်း Hebron မှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေအတွင်းဒါဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်။ဂျေရုရှလင်မှာဆန္ဒပြမှုတွေတိုက်ခိုက်မှုတွေရော့ပါသွားချိန်မှာဟီဘရွန်မှာတင်းမာမှုတွေဖြစ်ပွားလာနေတာပါအဲ့ဒီမြို့မှာနေစဉ်နှီးပါဆိုသလိုဆယ်စုနှစ်နဲ့ချီးပြီးတော့အဓမ္မသိမ့်ပိုက်ခံထားရမှုနဲ့အစ္စရေးကအဆောက်အဦတွေလာရောက်စောင့်နေတဲ့အပေါ်မှာဒေါသထွက်နေတဲ့ပါလက်စတိုင်းလူငယ်တွေနဲ့အစ္စရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်မှုတွေဖြစ်ပွားနေတာပါဂျာတာပရီတိကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာအသက်23နှစ်အရွယ်ပါလက်စတိုင်းအမျိုးသားတစ်ယောက်ဓာတ်ထိုးခံခဲ့ရပြီးအစ္စရေးနေကြားဆောင်တပ်ဖွဲ့ဝင်တစ်ယောက်လည်းဒဏ်ရာရရှိခဲ့ပါတယ်
ဥရောပသမဂ္ဂအနေနဲ့နေဂျာဒေတာကာဝေးဆိုင်ရာဘုံသဘောတူညီတဲ့မူဝါဒတစ်ခုချမှတ်ဖို့အပြင်ဒုက္ခသည်တွေနဲ့နိုင်ငံရေးခေါလုံသူတွေကြောင့်ရလာတဲ့ဝင်ထုတ်ဝင်ပိုးကိုညီညွတ်ညီမျှခွဲဝေယူရေးအတွက်အသင့်ပြင်ထားဖို့လိုအပ်နေပါပြီလို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကချက်သက်ပရင်းနဲ့မှာပြောကြားလိုက်ပါတယ်။ဂရိကိုတွားရောက်နေတဲ့ခီးစင်အတွင်းဂရိသမရနဲ့အေသင်မှာတွေ့ဆုံစဉ်အတွင်းဂျာမနီနိုင်ငံခြားရေးဝန်ကြီး Frank Walter Steinmeier ကအခုလိုပြောကြားလိုက်တာပါ။တယောက်နဲ့တယောက်အပြစ်တင်မနေကြပဲအကူအညီတွေပေးကြဖို့အတွက်ပြောကြခဲ့တာဖြစ်ပါတယ်ဥရောပနိုင်ငံတွေအနေနဲ့ဒုတိယကမ္ဘာစစ်ကြီးပြီးခဲ့တဲ့ကအဆိုးအဆုံးကျုံနေရတဲ့ဒုက္ခတဲ့အရေးကိုလက်တွဲပြီးဖြေရှင်းဖို့လိုအပ်နေပြီလို့လည်းစတိုင်းမီယာကပြောပါတယ်ဒီဒုက္ခတဲ့အများစုကအရှေ့လယ်ပိုင်းဒေသအာဖရိကနဲ့အာရှဒေသတွေကပဋိပက္ခတွေကိုရှောင်ရှားနိုင်ဖို့နဲ့ဆင်းရဲတွေနဲ့နေမှုကလွတ်မြောက်အောင်အတွက်ဥရောပကိုအခြေချဖို့လာရောက်နေသူတွေဖြစ်ပါတယ
် American Congress လွှတ်တော်ကတောက်ကြနေမှာနောက်ဆုံးအတိပြုခဲ့ပေးပြီးရင်ရရှိမပြည့်လည်မှုတွေဖြစ်နေတဲ့အမေရိကန်အစိုးရရဲ့ဗန္နာရေးကိစ္စကိုရှေ့နှစ်ရွေးကောက်ပွဲကျင်းပခြင်းအထိနဲ့ရွေးကောက်ပွဲလွန်ကာလအထိအစိုးရအနေနဲ့ဥပဒေကြောင်းအရအန္တရာယ်ကင်းကင်းဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။ဥပဒေကြောင်းဟာအစိုးရရဲ့နှစ်နှစ်တာအ tongzi, pamana wood, and my beat up be. Natal second a cunet, so banty, we ching on and moo, cantane, mintin, beat about it, beat on so yard the zig the bang, beat a canade. Change out Kamu, Shanshan, and the Mapitalu, Mr. Obama, the Tamana, the Dankala, drink, dreamy, my son, and a picale, Shanshan, Nancy Valime, Ludo, Kuzeriga, di Sangamugo, Burunima, debut, begetaba. A tetlo dogale, outlo doga, a debut be the now, Naselina, Jama, a debut, be nine lay melu. Subare, Republican Tencho Tare, Ludo, Niasaloma, Democrat, Republican Oja, Banai, Tonsi, and a Patabido, Nippon, and Jao, and Yempuani Gara, Pipare.
ဒီဝေဘီကတည်းကမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်93နဲ့လိုင်းဒိုမီတာ48ကီလိုဟတ်စ်ခွန်လေး33ညလိုင်းဒိုမီတာ40ရှစ်ကီလိုဟတ်စ်60တေ့ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American Tanga, Manakin Terenigo, Selegina Nivare. Yamaning Amma Jack and Chimpame, Rick of Wemma, Arlong Bowen B, Lula Mushide, Yungiade, Rick of Wed Coop, Shion Chimpabo Dre, Gula Tamagai, Yamaning and Lupin, Saint at two goes lega, Titan like Barry. Majak and Chimparome, Rick of Weha, Yamaning and Democracy, Low Samurima, as ye bar it, the mind Matain to Coop Chimelo, a two goes lay, Miss Yahi Riga, the Rind of Digo, Chadabrinima, Pioja Kebari. Yamaning Amma Nippon, Nasangan, a drink for Mazong, Chain Pulo de, Tudor Rick of Wego, November last year, Nima Chimpa, my Pipari. Yamanangama, Nanganaga Luquin Pite, Ludan, Yabang when she did, Lulaswa Topo, Pioso Grant, Lulaswa Sitan, the Legwen, Sue Quen, Saiton Nirago, Suing Puban Jone, Miss Yangi, the end of the go Piobari, Degelo, Dequinere Miabu Soyen, Simon, a Drake of Web, Almim and Chimpan and Mam Hopulo, Le Piobari, Dilu Yabang when Nichin Tomo, Josa, the Rigo Pansidan, Ye Uradi, Dreadle, Sapure, or Sobari. Muslim may be to rene, Lotoma, Tawan, Tansam, Nidri, Bowen, Gozale, Long to Chogo, when you have champion, may be grandma, you get a loo. Bada is saying a quajan hurrigo, you can't be name a miazon to any other, loop your body. Sipianere, get champion in a champion, milk bind, tea darine, ye be ten ten, champion erega, near the chumaro, may be grand, mayadri, miabia, shila, and I mean, the three be like be, the hajuka, where my may be grandma, she boos her, Kansam, who repop out lazin, I need to sobari. Pupi and Pionem would look like a linita, gala, a drain, Yamanangama, Luquin, a chain, a totemu, shila, rago, nemi abime, Pupi and Pionem would set be uzabi, losam, my pijam, a pure body. Jabrin in Yabemaro, a daikan party, Yango Machimpa, Luru Suwe Weha, Darin, and one lado to Chojan, no shall PKB, Yango Dainty Daji Dre, a muta democracy project, body gun, a way of shimpyame, Leshi, Dekin at the Messana, Ne, Lotto, a map city, U Nangan Lingo, say on Tinke at the Lu, Nana Ule Diary Yagabare.
The old Nangan Bijim Muro, Jadabrinima, Lebaki Yoshi Nide, Germany, Winijo, Angela Makega. တောင်တရုတ်ပင်လယ်အတွင်းတရုတ်နဲ့အမေရိကန်နိုင်ငံတို့ကြားဖြစ်ပွားနေတဲ့အငင်းပွားမှုကိုနိုင်ငံတကာခုံရုံးမှာဖြေရှင်းဖို့အတွက်တိုက်တွန်းလိုက်ပါတယ်။အငင်းပွားနေတဲ့အတိုင်းဒီရေချောင်းပိုင်နဲ့နေမြေအတွင်းမှာကုန်သွယ်ရေလန်းကဆက်ပြီးတော့ပွင့်နေဖို့ရေးကြည့်တယ်လို့မစ္စမာခါကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်ကရေပိုင်နဲ့တတ်မှတ်မှုအပေါ်စိန်ခေါ်တဲ့အနေနဲ့အမေရိကန်စ အနေနဲ့ဂျာမနီနိုင်ငံတို့ကြားစီးပွားရေးသဘောတူညီချက်တော်တော်များများကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီထဲမှာအမေရိကန်ဒေါ်လာ18ဘီလီယံတန်ဖိုးရှိတဲ့ Airbus Group SC ကတည်ဆောက်တဲ့ဂျက်လေယာဉ်အစီး130ကိုတရုတ်ကဝယ်ယူရေးလည်းပါဝင်ပါတယ်
တရုတ်နိုင်ငံမှာ35နှစ်ကြာပြတ်ထန်းခဲ့တဲ့တရင်တောင်ကလေးတယောက်ပဲယူရလို့ရတဲ့မူဝါဒကိုပြောင်းလိုက်ပြီးဖြစ်ကြောင်းတရုတ်ကွန်မြူနစ်ပါတီကအကြံပေးနေမှာကြေညာလိုက်ပါတယ်အခုပြစ်ဒဏ်ဆောင်စရာမလိုပဲတရင်တောင်ကိုကလေးနှစ်ယောက်ယူခွင့်ရှိပါပြီဒီကြေညာချက်ကနေတရင်တောင်ကလေးတယောက်ပဲရှိတဲ့မိသားစုတွေဥယေပေါ်တိုးလာပြီးနှွေးထွေးမှုရှိလာမှာမို့တချို့ကကြိုးဆိုးပေးမဲ့ဒီပြောင်းလဲလိုက်တဲ့ဥပဒေကနေနောင်ကြုံလာနိုင်တဲ့စီးပွားရေးဆင်ခေါမှုတွေနဲ့ရှေ့လျှောက်အစိုးရဘက်ကရုန်းကန်ရမယ့်အနေအထားဘယ်လောက်ကြီးမာလဲဆိုတာကိုထောက်ပြနေသူတွေလည်းရှိပါတယ်
လူတော်တော်များများဟာအရင်နဲ့ဆစ်လေးကိုအတူတွဲပြီးတော့တောက်တက်ကြပါတယ်ဒီလိုဘာကြောင့်ဖြစ်ရတာလဲဆိုတာကိုသူတည်တဲ့နဲ့လောရက်အစ်စ်တစ်ခုကဖော်ထုတ်နိုင်တော့မှာဖြစ်ပါတယ်ဆစ်လေးမှာပါတဲ့နီကိုတင်းဓာတ်ဟာအရက်တောက်လို့အိမ်ငိုက်ချင်စိတ်ဖြစ်တာကိုပယ်ဖျက်ပေးတယ်လို့မစ်ဆူရီဆေးတက်ကသူသူတည်တီကနီယိုကီမစ်ထရီဂျာနယ်မှာရေးသားဖော်ပြလိုက်ပါတယ် အရင်တုန်းကသုတေသနပြုချက်တွေအရရက်တောက်တဲ့အမေရိကန်85ရာခိုင်နှုန်းကျော်ကျော်ဟာဆေးလိလဲဆွဲနေကြတယ်လို့ဖော်ပြခဲ့ကြပါတယ်ခင်ဗျာ
သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဥဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေဒီမနက်တော့ရွေးကောက်ပွဲမဲဆွယ်မှုလုံခြုံရေးအခြေအနေတွေကိုအရင်ဆုံးကြည့်အောင်ပါရှင်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလုံခြုံရေးအထောက်အကူပေးဖို့အတွက်တောင်းနဲ့ချီတဲ့ရွေးကောက်ပွဲအထူးရဲတပ်ဖွဲ့ဝင်တွေကိုတင်နန်းပေးခေါ်ယူစုဆောင်ပြီးတိုးမြင့်ချထားပေမဲ့လို့ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာအကာအကွယ်ပေးနိုင်မှုနည်းပါးနေတယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်။မနေ့ကြာသပတေးနေ့ကတော့တာဂေတာမြို့နယ်မှာမဲဆွယ်စည်းရုံးရေးလုပ်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုစလဲကိုနိုင်ငံလင်းကိုဓာတ်နဲ့တိုက်ခိုက်တာခံခဲ့ရတာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ဦးဆက်မိုးဝေကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရွေးကောက်ပွဲလုံခြုံရေးအတွက်အထူးရဲတပ်ဖွဲ့ဝင်အသစ်တွေတောင်းနဲ့ချီးပြီးတော့ခံထားတာရှိပေမဲ့သတင်းရုံတက်တက်တာလှုပ်ဆောင်နေကြပြီးလွှတ်တော်ကိုစလေရဲ့စီယုံရေးခီးစဉ်တွေလုံခြုံရေးအတွက်တော့လစ်လူရှုထားတယ်လို့ဖြစ်နေတယ်လို့မဲဆွယ်စီယုံရေးပြုလုပ်စဉ်မှာတိုက်ခိုက်တာကိုခံခဲ့ရတဲ့ NLD လွှတ်တော်ကိုစလေကိုနိုင်ငံလင်းရဲ့ဇနီးဖြစ်သူဒေါခင်ဆန္ဒဝင်းကအခုလိုပြောပါတယ်။
ဒီပြင်းနဲ့ပတ်သက်လို့ဆိုလို့ရှိလို့ရှင်တော့ပြောရမယ်ဆိုလို့ရှင်တော့တကယ်ဆိုလို့ရှင်ဒီမှာလေသူတို့တွေကမဲယုံအခုဆိုပြီးတော့တလားကိုတသိန်းခွဲနဲ့ပေါ့နော်ငှားထားတဲ့ရဲအကူတွေရှိတယ်အကြောက်ပုံများစွာရှိတယ်နောက်တစ်ခုကျတော့ရဲစခန်းမှာရဲတွေရှိတယ်ပေါ့နော်အခုဒီပြည့်ပေါ့နော်အစည်းအဝေးလုပ်လို့ရှိလို့ရှင်ဒီ SC တို့ထားလိုက်ရနိုင်လို့အကုန်လုံးကကျတော့တသိန်းလာယူပြီးတော့ဒီလိုမျိုးစီယုံနဲ့နောက်မှာသူတို့လိုက်တင်တာပေါ့လိုက်ပြီးတော့သူတို့အဲ့လိုမျိုးကာကွယ်မှုပေးတင်တဲ့ဟာအကုန်စားသူတို့ကာကွယ်မှုမပေးတဲ့အတွက်ဒီလိုမျိုးဖြစ်တာလေ
ကိုနိုင်ငံလင်းနဲ့ NLD မဲဆွယ်စီယုံရေးအဖွဲ့ဝင်တွေဟာကြာသာပတိနေ့မွန်လွယ်ပိုင်းရန်ကုန်တိုင်းတာကီတမြို့နယ်နေမြေကိုလန်းထိပ်မှာဖျော်ဖြေရေးကားတွေရက်ပြီးတော့မဲဆွယ်စီယုံရေးပြုလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာတိုက်ခိုက်မှုကိုခံခဲ့ရတာဖြစ်ပါတယ်။အခုမနေ့လင်းအားကြီးအချိန်ထိကိုနိုင်ငံလင်းကိုရန်ကုန်ပြည်သူစေုံကြီးအရေးပေါ်ကုသဆောင်96မှာထားရှိပြီးတော့ခွဲစိတ်ကုသမှုလှုပ်ဆောင်နေတယ်လို့သိရပါတယ်။ကိုနိုင်ငံလင်းရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဆန္ဒဝင်းက VOA ကိုအခုလိုပြောပြပါတယ်။
ဟုတ်ကဲ့တန်ရာကတော့ဒီငယ်ဒိတ်ကနေပြီးတော့ပေါ့နော်နှစ်ဖူးသတိခုတ်ထားတာလေအပေါ်ကနေမိုးခုတ်ထားတဲ့အတွက်ပေါ့နော်အယူစာတန်ရာနစ်တယ်လို့ဆရာဝန်တွေပြောပါလေရှင်နောက်တစ်ခုကကျတော့လက်ကကျတော့ညာဘက်ကလက်မကနေပင်မတူချောပြတ်တယ်လို့ပြောပါလေရှင်ဒီဘယ်ဘက်လက်ကကျတော့လက်ကလေးတွေလည်းထိထားပါလေလက်ကလေးလက်ညှိုးထိထားပါလေရှင်ဒီလက်ကဝတ်ကိုလည်းခုတ်ထားပါလေရှင်ဆရာဝန်တွေပြောတာကတော့ဒီသွေးကြောပေါ့နော်ပြတ်တဲ့ဥစ္စာအနက်ကသွေးကြောပေါ့နော်အံကြောကိုတော့ထိတယ်လို့ဆိုသူတို့အချင်းချင်းပြောတာကြားပါတယ်ရှင်ကျမတို့ဒီဘက်ကပြည်သူတွေကိုပြောနေတယ်အရင်ပြည်သူတွေကအရင်စိုးရိမ်နေတဲ့အခါကျတော့ပြောတာကတော့သူကသိပြီးတော့မစိုးရိမ်ရပါဘူးလို့တော့ပြောပါတယ်ရှင်အကောင်းဆုံးဆရာဝန်ကြီးတွေတော့ဟိုတကယ်ဆရာဝန်ကြီးတွေတော့ရောက်နေပါတယ်ရှင်အခုပေါ့နော်အကြောကိုပြန်ဆက်ဖို့နေပါတယ်အကောင်းဆုံးတော့လုပ်နေပါတယ်ဆရာဝန်ကြီးလည်းစူးစမ်းပေးနေပါတယ်ရှင်
အခုလိုမဲဆွယ်စီယုံရေးအဖွဲ့တွေပေါ်တိုက်ခတ်ခဲ့သူတွေကိုဖမ်းဆီးထားပြီးဖြစ်တယ်လို့ညာဦးဘက်မှာသတင်းရရှိကြောင်းဒေါခင်ဆန္ဒဝင်းကပြောဆိုပေမဲ့ဘယ်သူဘယ်ဘွာဘယ်အဖွဲ့စီဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်ဒီဖြစ်ရနဲ့ပတ်သက်ပြီးအသေးစိတ်သိလိုတဲ့အတွက် VOA မြန်မာဘက်ကတာကီတမြို့နယ်ရဲစခန်းကိုဆက်သွယ်တဲ့အခါမှာရန်ကုန်တိုင်းရဲတပ်ဖွဲ့ကိုဆက်သွယ်ပြီးတော့မေးမြန်းပါလို့ဆိုပါတယ်ရန်ကုန်တိုင်းရဲဌာနကိုဆက်သွယ်တဲ့အခါမှာတော့ဖုန်းလက်ခံထုပေမဲ့ဖြေကြားခြင်းမပြုခဲ့ပါဘူးမဲဆွယ်စီယုံဘွဲတွေခွင့်ပြုခြင်းကဆလို့အခုချိန်ထိအဓိကအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းနေမဲဆွယ်စီယုံရင်လုံနေကြသူတွေအပေါ်တိုက်ခိုက်မှုတွေက80ကျော်ရှိနေပြီးတော့တာဝန်ရှိသူတွေဘက်ကအရေးယူလှုပ်ဆောင်တာကတော့လက်တဆုပ်စာလောက်ပဲရှိသေးတယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကသတင်းတောက်တွေကိုပြောခဲ့ပါတယ
်အခုကျွန်တော်တို့ရှိမှာစီရဒီဖြစ်ပျက်မြန်အားလုံးဗန်နဲ့ပြခံရတယ်လေးဝါပြခံရတယ်အစိုးရပြခံရပါတယ်အားလုံးက85ခုရှိပြီတနင်္ဂနွေမှာပြင်ဆင်လာလို့ရှိပြီ။ဒါနောက်ထပ်လာတော့မယ်။အဲ့ဒါကိုသူတို့ရေးကြည့်ပြီးတာတစ်ခုနှစ်ခုလောက်ပဲရှိပြီ။ကျွန်တော်ဘာမှမထူးခြားလေး
။စက်တင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့ရဲ60ကြာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာအတိုင်းအတာတစ်ခုထိငြင်းချမ်းပြီးတော့လွတ်လပ်မှုရှိပေမဲ့လည်းတချို့နေရာတွေမှာချိန်ချောက်မှုတွေရှိနေတာကိုတွေ့ရတယ်ဆိုပြီးတော့အမေရိကန်နိုင်ငံအခြေစိုက်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ Carter Center ကဒီမိုကရေစီအစီအစဉ်ပူးတွဲညွှန်ကြားရေးမှူးတစ်ဦးဖြစ်သူ Jonathan Stone Street ကမကြခင်ကပဲ VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ဦးဆက်မိုးဝေပြပြခဲ့တာဖြစ်ပါတယ်။မကြခင်မှာလဲမဲဆန္ဒရှင်တပ်သေးကလက်မှတ်တွေကိုဘာအတွက်ထုတ်ပေးနေသလဲဆိုတာကိုကြားဖို့ရှိပါတယ်ရှင်။အခုတော့သတင်းတောက်တွေလုံခြုံရေးဘယ်လိုကာကွယ်ကြမလဲကြည့်အောင်ပါ။ စာနယ်စင်သမားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးခန့်အပ်ပေးဖို့ပဲရစ်မြို့အခြေစိုက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာနှက်မှာသတင်းတောက်တွေရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ရမှုတွေမြင့်တက်နေတဲ့အတွက်ကမ္ဘာနိုင်ငံတွေအားလုံးဟာရှိပြီးသားသဘောတူစာချုပ်တွေကိုလေးလေးနက်နက်လိုက်နာပြီးတော့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလုပ်ပေးဖို့တွန်းအားတစ်ခုလိုအပ်တယ်လို့ RSF ဖွဲ့ကပြောဆိုခဲ့ပါတယ်။သတင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါအောင်ရှင်
။လာမယ့်နိုဝင်ဘာလ2ရက်နေ့မှာကြာရောက်မယ့်စာနယ်ဇင်းသမားများအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုလစ်လျူရှုမှုရပ်တန့်ရေးနိုင်ငံတကာအထိမ်းအမှတ်နေ့မှာစာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တဦးခန့်ထားပေးဖို့ကုလသမဂ္ဂထွေထွေအတွင်းမှုကိုတောင်းဆိုထားတဲ့အကြောင်းအောက်တိုဘာလ29ရက်နေ့နေ့စွဲနဲ့ RSF အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တည်းအတွင်းမှာကမ္ဘာနိုင်ငံတွေမှာစာနယ်ဇင်းသမားတွေအပြင်ဘလော့ဂါနဲ့ citizen journalist တွေလိုမျိုး professional သတင်းသမားမဟုတ်တဲ့ media သမားတွေကိုပိတ်မှတ်ထားပြီးရုပ်ပိုင်းဆိုင်ရာတိုက်ခိုက်မှုပြုလုပ်တဲ့ကိစ္စတွေ၊ရာဇဝတ်မှုတွေဇက်တိုက်ဖြစ်နေုံကပဲအရေးအတွက်လဲတိုးဝါလာနေတာတွေ့ရပြီးဒီလိုအမှုခင်းနေရဲ့အများစုဟာအရေးယူဖြေရှင်းပေးတာမရှိဘဲဖြစ်နေတယ်လို့ Paris မြို့အခြေစိုက်နယ်စည်းမခြားသတင်းတောက်များ RSF အဖွဲ့က Benjamin Ismail ကပြောပါတယ
် And we know that today.International law and the international standards
စာနယ်ဇင်းသမားတွေရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတိုင်းကလိုက်နာမဲ့နိုင်ငံတကာဥပဒေတွေအစင်တန်းသမချက်တွေလမ်းညွှန်ချက်တွေရှိပြီးသားဖြစ်ပေမဲ့တချို့နိုင်ငံတွေမှာသူတို့နိုင်ငံရဲ့နမိတ်အတွင်းမှာသတင်းသမားတွေကိုပိတ်မှတ်ထားတဲ့အမှုခင်းတွေကိုရှော့ချဖို့အတွက်ဒီလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာအကောင်အထည်ဖော်ဆောင်ရခြင်းမရှိပါဘူးကုလသမဂ္ဂအထွေထွေအတွင်းမှုရဲ့လက်အောက်မှာအထူးတန်တမာတူခန့်အပ်လိုက်တာဟာဒီလိုလိုက်နာရမဲ့နိုင်ငံတကာစည်းမျဉ်းစည်းကမ်းတွေကိုတိတိယောက်ယောက်လိုက်နာဆောင်ရွက်မှုရှိမရှိစောင့်ကြည့်ပြီးတွန်းအားပေးဖို့နည်းလမ်းတစ်ခုဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်တွေအတွင်းမှာဆီးရီးယား၊ပါလက်စတိုင်း၊ယူကရိန်း၊အိန္ဒိယနဲ့ပါကစ္စတန်စတဲ့နိုင်ငံတွေဟာသတင်းမှားတွေအတွက်ဘေးအန္တရာယ်အရှိဆုံးစီးရင်နဲ့မှာပါဝင်နေတယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံအနေနဲ့လည်းအသက်ခံရတဲ့သတင်းတော့အရေးအတွက်အရာမြန်မာမှုမရှိပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာစိုးရိမ်ပူပန်မှုတွေတိုးလာတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့နှစ်ကသတင်းတော့တအုပ်ကိုစစ်တပ်ကထိန်းသိမ်းထားစဉ်အတွင်းမှာအသက်ခံခဲ့ရတဲ့ကိစ္စဖြစ်ပွားခဲ့ပြီး2010ခုနှစ်မတိုင်ခင်စစ်အစိုးရလက်ထက်မှာတန်ဃာတော်တွေဦးဆောင်တဲ့ဆန္ဒပြလှုပ်ရှားမှုအတွင်းမှာလည်းနိုင်ငံသားသားသတင်းတော့တူအသက်ခံရတဲ့မှတ်တမ်းရှိနေပါတယ်။ဒါအပြင်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာသတင်းသမားတွေအတွက်ဘေးအန္တရာယ်ကြားရောက်နိုင်မှုအထူးပဲမြင်မာပြီးစိုးရိမ်ရတဲ့အခြေအနေရှိနေတယ်လို့သူကပြောပါတယ
်။ it is totally within the scope of the UN as we said in today's press release.
ကုလသမဂ္ဂဒုသန္တမန်ခန့်အပ်လိုက်မယ်ဆိုရင်မြန်မာနိုင်ငံကစာနယ်ဇင်းသမားတွေရဲ့လုံခြုံရေးအတွက်အမခံချက်ပိုရှိလာမှာဖြစ်ပါတယ်။အကြောင်းကတော့နိုင်ငံတိုင်းရဲ့မှာပဋိပက္ခဖြစ်နေတဲ့ဒေသတွေရှိနေပြီးတော့အချိန်တိုအတွင်းမှာအေးချမ်းသွားမယ့်အခြေအနေမရှိတဲ့အတွက် journalist တွေရဲ့လုံခြုံရေးအတွက်ချိန်ကြောင်းမှုတွေကရှိနေသေးပဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စာနယ်ဇင်းလုပ်ငန်းတွေပဲဟာ1960ခုနှစ်မတိုင်ခင်အထိလွတ်လပ်မှုရှိခဲ့တဲ့သမိုင်းကြောင်းရှိခဲ့ပေမဲ့အခုနောက်ပိုင်းမှာအသက်ငယ်ရွယ်ပြီးလေ့ကျင့်သင်ကြားမှုကောင်းကောင်းများရှိတဲ့မျိုးဆက်တဲ့ journalist တွေအများပြားရှိနေပါတယ်။သတင်းတောက်တွေအနေနဲ့ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာတင့်တော်တဲ့လမ်းညွှန်မှုလည်းမရှိ၊ငွေကြေးအရကောရုပ်ဝတ္ထုပစ္စည်းအရပါလုံလောက်တဲ့အကာအကွယ်ပေးမှုလည်းမရှိပဲသွားရောက်သတင်းယူနေကြရတာကြောင့်ဘေးအန္တရာယ်ဖြစ်လာဖို့ဖြစ်နိုင်ခြေတွေရှိနေပါတယ်။ဒါကြောင့်ကုလသမဂ္ဂအထူးတန်တမာခန့်အပ်နိုင်ရင်မြန်မာနိုင်ငံလိုစိန်ခေါ်မှုတွေရှိနေတဲ့နိုင်ငံတွေမှာဖြစ်လာတဲ့အရေးပေါ်ကိစ္စတွေအတွက်ပိုတင့်တော်ပြီးမြန်ဆန်တဲ့နည်းလမ်းတွေဖြည့်ရှင်းနိုင်မှာဖြစ်ပါတယ
်။ဒါအပြင်အခုလိုသတင်းသမားတွေဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်ခန့်အပ်ဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုရှင်းပြခဲ့ပါတယ်
။We believe that the special representative the UN could play a very significant role for
ဟာကုလသမဂ္ဂအနေနဲ့လှုပ်ဆောင်နိုင်တဲ့အတိုင်းအတာတွေမှာရှိပါတယ်။တခြားအရေးကိစ္စတွေနဲ့ပတ်သက်လို့အာယုံဆိုင်လှုပ်ဆောင်မဲ့ကုလသမဂ္ဂအထူးတန်တမန်တွေအသီးသီးရှိနေပါတယ်။ဥပမာလက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့ဒေသတွေကကလေးတငယ်တွေကိုအကာအကွယ်ပေးရလို့ကိစ္စမျိုးအတွက်ကုလအထူးတန်တမန်ခန့်လိုက်တဲ့အခါပုံပြီးထိတိယောက်ယောက်နဲ့လုံဆောင်နိုင်တဲ့အတွက်တိုးတက်မှုရှိလာတာကိုတွေ့ရပါတယ်။အလားတူပဲသတင်းသမားတွေလုံခြုံရေးအတွက်အာရုံစိုက်လုံဆောင်ပေးမဲ့ကုလသမဂ္ဂအထူးတန်တမန်ခန့်အပ်ပေးဖို့ဆိုတာဖြစ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ကုလသမဂ္ဂမှာကွဲပြားခြားနားတဲ့အဖွဲ့အစည်းနဲ့အေဂျင်စီတွေရှိပြီးအားလုံးဟာလိုအပ်သလိုပူးပေါင်းဆောင်ရွက်နေကြပြီးမယ်။သတင်းသမားတွေနဲ့တက်ဆိုင်တဲ့အရေးပေါ်ကိစ္စတွေအတွက်လိုအပ်တဲ့လှုံ့ထုံလုံနီးမက်ကနီဇင်တွေမရှိသေးဘူးလို့သူကဆိုပါတယ်
။ကိုရဲကောင်ပြောပြခဲ့တာဖြစ်ပါတယ်။မကြာခင်မှာကုလသမဂ္ဂကချီးမြှင့်တဲ့and peace ငញ្ញရေးစုကိုမြန်မာနိုင်ငံကဘသူတွေရရှိခဲ့တယ်လဲပြောပြဖို့ရှိပါတယ်ရှင်အခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါမယ် မဲပေးဖို့ထုတ်ပေးမဲ့မဲဆန္ဒရှင်တသက်ကံလက်မှတ်တွေဟာမဲစင်းမှာမဲဆန္ဒရှင်နာမည်အမှားဒါမှမဟုတ်အခြားသောအမှားတွေမရှိအောင်ပြင်ဆင်နိုင်မှုထုတ်ပေးတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်မဲဆန္ဒရှင်တို့ဟာဒီလက်မှတ်ကိုကင်ဆောင်ထားပေမဲ့မတင်ကားရင်မှတ်ပုံတင်ဒါမှမဟုတ်အထောက်ထားတစ်ခုခုနဲ့စစ်ဆေးသွားမှာဖြစ်တယ်လို့လည်းကော်မရှင်ကဆိုပါတယ်ဒီအကြောင်း VOA သတင်းတောင်မတ်မေခါကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင
်မဲပေးဖို့အတွက်မဲဆန္ဒရှင်တပ်တေကန်လက်မှတ်တွေထုတ်ပေးတာဟာမဲဆန္ဒရှင်နာမည်အမှားဒါမှမဟုတ်အခြားသောအမှားတွေပြင်ဆင်နိုင်အောင်ထုတ်ပေးထားတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်ဟန်ကပြောပါတယ်
ကျွန်တော်တို့ကောင်းချင်းကလုပ်ပြီးတဲ့ရည်ရွယ်ချက်ကနံပါတ်၁ရေဘေးတည်တဲ့ပုံစံလေးမှာမှတ်ပုံလေးပျောက်သွားတယ် identity card မရှိဘူးဆိုတဲ့အတွက်သူတို့ကိုအထောက်ကူပေးတယ်နံပါတ်၂ကနော်တက်တဲ့ကံလက်မှတ်မှာပါတဲ့မဲယုံမှတ်ကိုပြီးမယ်ဆိုရင်မဲယုံကိုရွယ်လေးနဲ့ကိုသွားနိုင်တယ်နံပါတ်၃မဲစီအမှတ်စဉ်ကိုပြီးတဲ့အတွက်မဲစီအမှတ်စဉ်ကိုရွယ်လေးနဲ့ကိုရှားနိုင်တယ်မဲပေးရတယ်အရှင်းပြန်သေးမယ်နံပါတ်၄ကျွန်တော်တို့ဒီမှာအကယ်လို့ error လေးတွေပေါ့နာမည်လုံးနာမည်မှာဖြစ်စီမှတ်ပုံတွေအမှတ်မှာဖြစ်စီ address မှာဖြစ်စီ email နာမည်မှာဖြစ်စီ error ရှိရင်ဒါကိုကဒီလက်မှတ်ပြင်ရတဲ့အမှားနေပြီးပြင်လို့ရနံပါတ်၅ဒါတွေကို error တွေကိုပြင်ထားခြင်းအဖြစ်ကျွန်တော်တို့ကမဲစင်းမှာ officially ကျွန်တော်တို့ကတရားဝင်ဒါကိုပြင်အမှချိန်လိုက် mail ပြည့်တဲ့ပြည့်အဲ့ဒါကိုကျွန်တော်တို့ကမဲစင်းနဲ့မှာပြေးချပြင်စီခြင်းအဖြစ်ကျွန်တော်တို့ planning 2020ကျတယ်ဒီလို problem တွေရှိတော့
ဒီလက်မှတ်ကင်ဆောင်ထားပေမဲ့ကိုစားမဲမပေးနိုင်ဘူးလို့ကော်မရှင်ကပြောပါတယ်
။အားလုံးကယူဆနေတာကကိုစားမဲပေးမလား။ကိုစားမဲပေးတာကိုတွေ့တာနဲ့ on the spot ကျွန်တော်တို့ကရေးယူမယ်။ရေးယူလို့ရှိရင်ထောင်းတနေဓာတ်ဝင်တသိန်းသုံးလို့နေရဆုံးချက်ခံရတာရှိတယ်။မဲယုံလာရင်မှတ်ပုံတွေပါဖို့လိုမလိုဆိုတဲ့နေပုံလည်းရှိတယ်။ယူရမယ်လို့တော့ကျွန်တော်တို့ကကော်မရှင်ကဥပဒေမှာပြတ်သားမထားဘူး။အတင်ငါတို့ suspect ဖြစ်လို့ဒီကံရှင်ဖြစ်ရတော့ဒီညမှာရက်ွက်အုပ်စုရေးလည်းရှိတယ်ရက်ွက်ကော်မရှင်ဖွဲ့ဖွဲ့လည်းရှိတယ်မဲယုံဝါလူတွေလည်းရှိတဲ့အတွက်မှတ်ပုံတွေမရှိတော့သူကထောက်ခံပြီးလို့ရတယ်သို့တော့မဟုတ်တဲ့လူဆိုတော့ဘူးမှထောက်ခံမှာမဟုတ်တဲ့အတွက်သူကသူ့ကိုယ်သူတော့တေးချာဖို့လူ
ဒီထုတ်ပေးမဲ့တက်သေးကံလက်မှတ်နဲ့ပတ်သက်ပြီးသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုတုံ့တက်ပါတယ်
ဒီတော့ပဲဥပဒေနဲ့ညီညွတ်ပြီးလို့ထင်တယ်အဲ့ဒါပြီးတဲ့ခါကျရင်အဲ့လူကမက်ဆေ့ချ်နဲ့မှနာမည်ပါမပါရင်နောက်တစ်ခုကအဲ့လူဟုတ်မဟုတ်ဆိုတဲ့ဥစ္စာကိုစစ်ဆေးရမယ်တက်သေးကံလက်မှတ်တွေထုတ်ပေးလိုက်တဲ့ခါကျတော့အဲ့ဒါကိုမစစ်ဆေးနိုင်ဘူးဆိုတဲ့အခြေအနေဖြစ်သွားတယ်အဲ့ဒါကိုမစစ်ဆေးနိုင်ဘူးဆိုရင်မဲလာပြီးတဲ့လူတွေကတကယ်ကိုမဲပေးခွင့်ရှိတဲ့လူတွေဟုတ်မဟုတ်ဆိုတာဘယ်လိုမှမသိနိုင်တော့ဘူးကျွန်တော်အဲ့ဒါကိုတော့ဘယ်လိုမှလက်ခံလို့မရဘူးလေမဲယုံကိုလာတဲ့လူကိုအဓိကစစ်ဆေးရမှာကအရင်တော့ဥပဒေတိုင်းဆိုရင်တော့ပုံပုံတွေကိုစစ်ဆေးရမှာအဓိကဖြစ်တယ်။ဒါပေမဲ့အခုအဲ့ဒါမဟုတ်တော့ဘူး။တတိယလက်မှတ်ကိုပဲစစ်ရမယ်ဆိုတော့တတိယလက်မှတ်ကိုထုတ်ပေးတဲ့လူကကော်မရှင်ပဲဖြစ်တယ်။ဆိုတဲ့အခါကျတော့အဲ့ဒီကသူတို့ပြောတဲ့ဟာကလွဲနေတယ်အဲ့ဒါမှတ်ပါပါဘူး။
လက်ရှိမှာမဲဆန္ဒရှင်စင်ရင်ဟာမဲပေးလာဖို့အချိန်နီးကပ်လာပေမဲ့အမှန်မရှိသေးပါဘူးဒီအပေါ်မှာမဲစင်အမှန်ထွက်ပေါ်လာဖို့စူးစမ်းနေတယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကခုလိုပြောပြပါတယ
် software တစ်ခုသုံးလိုက်ပြီဗျဒီ iFax ကပရမ software ဒီ Sanju software လို့ခေါ်ပါတယ်ဒုတိယ software ဒီ Tibia software လို့ခေါ်ပါတယ်ကျွန်တော်တို့ပရမပြုစုတဲ့မဲစင်တွေအားလုံးဒီ Sanju နဲ့ကျွန်တော်ပြုစုတယ်ပြုစုပြီးတော့မှအဲ Sanju နဲ့ပြုစုထားတဲ့ data တွေအားလုံးကိုကျွန်တော်တို့ကဒီ TVR software တွေကိုထည့်လိုက်ပြီးတော့ကျွန်တော်တို့ print လုပ်တဲ့အချိန်မှာအဲ့ဒီမှာနေကျွန်တော်တို့ကုန်လွဲသွားတယ်။တချို့တွေဒီအုပ်စုလိုက်ပြောက်သွားတာရှိတယ်။3000ပြောက်တယ်5000ပြောက်တယ်1000ချီပြောက်တဲ့အားတွေဖြစ်သွားတယ်။နောက်တချို့ကြတော့လည်းလွဲသွားတာရှိတယ်။ဒါကြောင့်မို့ကျွန်တော်တို့အခု indict အားတိုင်းကျွန်တော်ပြန်ပြင်နေပါတယ်။ပြန်ပြီးတော့ check လုပ်နေတယ် menu check ကျွန်တော်လုပ်တယ်။ဒါဒီ software တစ်ခုရဲ့အချိန်ကြောင်းမှာဒီ generate မှာကျွန်တော်တို့နည်းနည်းလေးဒါကျွန်တော်တို့အားနည်းချက်ဖြစ်သွားတယ်။
လာမယ့်နိုဝင်ဘာ2ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိသူအတီးပြုစရင်ကိုအပြီးသက်ထုတ်ပြန်ကြေညာပေးမှာဖြစ်ပြီးမဲဆန္ဒရှင်တပ်သေးကံလက်မှတ်တွေကိုပါထုတ်ပြန်ပေးသွားမှာဖြစ်ပါတယ်။အဲ့ဒီရက်မတိုင်မီမဲပေးခွင့်ရှိသူစရင်မှာမိမိနာမည်ပါဝင်မပါဝင်ကိုမဲဆန္ဒရှင်အနေနဲ့သက်ဆိုင်ရာရက်ကြီးကော်မရှင်တွေမှာတွားရောက်စုံစမ်းမေးမြန်းဖို့နဲ့မပါဝင်သေးပါကရှောက်ထားနိုင်တဲ့ရှောက်ထားတာမှာအစင်မပြေဖြစ်ပါကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုအချိန်မီတိုက်ရိုက်အကြောင်းကြားပေးဖို့ကော်မရှင်ကပြောဆိုထားပါတယ်ရှင်
။မမေခါပြောပြခဲ့တာဖြစ်ပါတယ်။အခုကြံနေသေးတဲ့သတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်။ကချင်တိုင်းရင်းသူဂျနန်းလာတော်အပါဝင်ရန်ကုန်ခြေဆိုင်ကိုကိုတက်ကုမ္ပဏီတို့ကို UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ NPEACE ငြိမ်းချမ်းရေးစု 2015ခုနှစ်ငញ្ញရေးဆုရှင်တွေအဖြစ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပေးအပ်ချီးမြှင့်ခဲ့ပါတယ်။အာရှဒေသတွင်ငញ្ញရေးနဲ့လူမှုအကျိုးပြုလုပ်ငန်းတွေအတွက်ဒီဇိုင်းမက်မက်ကြိုးပမ်းလှုပ်ရှားနေတဲ့အမျိုးသမီးအမျိုးသားတွေနဲ့အဖွဲ့အစည်းတွေကိုဂုဏ်ပြုတဲ့အနေနဲ့2010ပြည့်နှစ်ကစတင်ပြီးတော့ And Peace ငញ្ញရေးဆုကိုကုလသမဂ္ဂကချီးမြှင့်နေတာပါ။အပြည့်အစုံကိုမန်းအင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်။
2015ခုနှစ်အတွက် And Peace ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ကချင်တိုင်းရင်းသူဂျန်နန်လာတော့ဟာမြန်မာနိုင်ငံမှာအမျိုးသမီးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းတွေအကောင့်ထဲပေါ်အောင်စီစဉ်ဆောင်ရွက်နေသူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ And Peace ငြိမ်းချမ်းရေးဆုချီးမြှင့်ပွဲအခမ်းအနားကိုဂျန်နန်လာတော့ကိုယ်တိုင်တက်ရောက်ပြီးတော့ဆုကိုလက်ခံရယူခဲ့ပါတယ်။အထူးသဖြင့်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်မှာရှာရှာပါပါကချင်အမျိုးသမီးတအုပ်အနေနဲ့ပါဝင်ခွင့်ရခဲ့ပြီးသူ့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်လူသိများလာခဲ့တာပါ။ Shalom Foundation ရဲ့လက်ထောက်ညွှန်ကြားမှုတအုပ်အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ခဲ့တဲ့အတွေ့အကြုံကိုသူကအခုလိုပြောသွားပါတယ
်။ Shalom Foundation အနေနဲ့ကဟိုငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းတွေအဓိကဖြစ်ပါတယ်။အဲ့ဒါကအထူးသဖြင့်ဒီငင်းချမ်းရေးဆွေးနွေးတဲ့လုပ်ငန်းစဉ်မှာငင်းချမ်းရေးစပွဲဝိုင်းမှာပေါ့လေ။မအနေနဲ့ကတူတွဲအကျိုးဆောင်အနေနဲ့လည်းဝိုင်းပရိုလုပ်ဆောင်ရပါတယ်။အဲ့တော့အဲ့လိုလုပ်ဆောင်ခြင်းအပြင်ဂျင်းတ်တန်လည်းရှိလို့တခါလေးကြားလို့ရှင်လည်းစိတ်ညစ်ရတာလည်းရှိပါတယ်။ဟိုကိုယ်စိတ်ထဲမှာတော့ကိုယ်ကလူအများစုကတော့အမျိုးသားတွေရဲ့ကြားမှာကိုယ်ကဒီအလုပ်တွေလုပ်ရတယ်။အဲ့ဒီလူတွေကြားမှာကိုယ်ကဘလို့ပြောဆိုရမလဲပေါ့။ဖြစ်လို့ရှိရင်ဒါကတာမန် CSO စီဝေးပွဲလည်းမဟုတ်ဘူးတကယ်နိုင်ငံရဲ့အရေးကြီးဆုံးစီဝေးပွဲတစ်ခုဖြစ်တယ်ဒါအပြင်နှစ်ဖက်ကတက်ဆိုင်တဲ့ခေါင်းဆောင်တွေကထိုင်တဲ့စီဝေးဖြစ်တယ်ပေါ့နိအဲ့တော့ကိုကအမြဲတမ်းဒီ process ကို guide လုပ်ပေးရမယ်ဟိုဘက်လည်းမပါဒီဘက်လည်းမပါတဲ့ပုံစံနဲ့ process ကို guide လုပ်ပေးရမှာဆိုတော့ကိုကပြောပုံစုပုံကအစတော်တော်လေးကိုသတိထားပြီးတော့ပြောခဲ့ရပါတယ်
ဒါအပြင်မြန်မာဒီမိုကရေစီကူးပြောင်းရေးမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအကဏ္ဍမြင့်တင်ရေးတိုင်းရင်းသားအရက်ဖက်ခေါင်းဆောင်များ Foreign ကိုဂျန်နန်ကဦးဆောင်ခဲ့တာပါမြန်မာနိုင်ငံရဲ့အနာဂတ်တိုးတက်ဖို့နိုင်ငံလုံးဆိုင်ရာဆွေးနွေးပွဲမှာအမျိုးသမီးနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်ရေးဟာမရှိမဖြစ်လိုအပ်တယ်လို့သူ့အနေနဲ့ယုံကြည်ထားတယ်လို့လည်းဆိုပါတယ
်အထူးသဖြင့်ဒီကျွန်တော်တို့ဖြစ်ချင်တဲ့မြင်ချင်တဲ့ငင်းချင်ရရဖို့ဆိုတော့တရားမျှတမှုပါရမယ်အဲ့ဒါကြောင့်တရားမျှတမှုရှိတဲ့ဥချုပ်မှုစနစ်ပေါ်ထွန်းလာရတဲ့အတွက်ကဒါဆက်ပြီးတော့အားလုံးနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကတော့အမြဲတမ်းခံယူပါတယ် And Peace Award ရတာကလည်းဒါလူတွေကလည်းဒါရတဲ့တယ်လို့ယူဆတဲ့အတွက်ကြောင့်လည်းပြီးတယ်လို့ကိုကစပြီးတော့ခံယူလာတာပေါ့လေကိုကိုကိုချင်းမွမ်းတာတဲ့ပတ်ဝန်းကျင်ကနေပြောအတူအတိမပြည့်ပေးတာပူပေါင်းတမိုးရှိတယ
်ဒီနှစ်And Peace ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အဖွဲ့အစည်းတွေထဲမှာတော့မြန်မာနိုင်ငံကကိုကိုတက်နည်းပညာကုမ္ပဏီလည်းပါဝင်ပါတယ်။သူတို့ကုမ္ပဏီကနေထုတ်လုပ်တဲ့ Mobile Phone Applications App ဟာမြန်မာနိုင်ငံမှာကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့မိဘတွေအတွက်အရေးကြီးတဲ့ကျန်းမာရေးဝန်ဆောင်မှုသတင်းအချက်အလက်တွေကို Mobile Phone မှာအလွယ်တကူရှာဖွေလို့ရအောင်ဆောင်ရွက်ပေးနေတာဖြစ်တယ်လို့ကိုကိုတက်ကပူးတွဲတည်ထောင်သူလည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Michael Lin ကပြောပါတယ်။
Someone in Myanmar, anywhere they are, as long as they have a phone in their hand, they suddenly have access to quality health information.
မြန်မာနိုင်ငံမှာဘယ်သူမှဆိုဘယ်နေရာမှာပဲဖြစ်ဖြစ်လက်ထဲမှာဖုန်းရှိနေတာနဲ့အရေးချင်းမီခိုင်လုံတဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုသတင်းချက်လက်တွေကိုရှာဖွေကြည့်ရှုနိုင်မှာဖြစ်ပါတယ်။ဒါဟာလည်းကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်
။ CocoTech ကိုမြန်မာနိုင်ငံမှာ2012ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးကျန်းမာရေးနဲ့ဆိုင်တဲ့ mobile app ကိုပထမဦးဆုံးထုတ်လုပ်ခဲ့တာဖြစ်ပါတယ်။UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနှစ်စဉ်ချီးမြှင့်တဲ့ And Peace Awards 2014ခုနှစ်အတွက်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်မြန်မာတိုင်းရင်းသူတွေဖြစ်တဲ့နော်အောင်လှမိကွန်းချန်ရွန်းနဲ့မဝေဝေနူတို့ဟာပထမဆုံးအကြိမ်ချီးမြှင့်ခံခဲ့ရပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ30ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုနားဆင်ရဖို့ရှိသလိုလူတွေမှာပခုံးစစ်ကတ်တဲ့ယောဂါဘာကြောင့်ဖြစ်ရတာပါလဲ။ကျမရေခန္ဓာမှာပြည့်စုံနားဆင်ရပါမယ်ရှင်။ဒါအပြင်တိုင်းရင်းသားဒေသကအခြေအနေတွေနဲ့ပတ်သက်လို့လည်း
ကျွတ်တင်မဲကိစ္စကတော့သူတို့ပြောထားတယ်လေ။ဆိုကြပါစို့ဒီကျွတ်တင်မဲယူမဲ့ဒီနေ့ကိုဒီကော်မရှင်ကနေတော့သွားပြီးတော့သူလုံးမယ်ဆိုလို့ရှိရင်သွားပြီးတော့
တိုင်းရင်းသားတွေရဲ့အခုလိုပြောကြားတဲ့အတန်တွေကိုအခုမနက်မှာကြားဖို့ရှိပါတယ်ရှင်။ပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီကိတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်။စာလုံးပေါင်းက S H O W show ကပြပါ YOUR yoga တင် TRUE true ကအစ်မ CLOURS colors ကအယောင်လိုလုံးောက်အသေးပဲရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါတယ်လို့တော်ရရှင်များကိုဗဟုသုတဖြင့်တင်ပြလိုပါတယ်စကွိုက်ခုံရဲ့တိုက်ရိုက်အသေးပေကတော့တင့်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်မှုအတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်တကယ့်ကတော့ပြည်နယ်ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါလေ။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါလေ။ဒီနေရာမှာအယောင်လို့အဓိပ္ပာယ်ရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြုအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါလေ။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
လူအများစုကရည်စားပွားတွဲနေတုန်းဆိုအကောင်ဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အိမ်အောင်နဲ့ကြပြီးရောမကြဘူး။တကယ့်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ့်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြမှာကတော့ကျမကြီးကဏ္ဍပါလူတွေမှာပခုံးစစ်ကတ်တဲ့ယောဂါဘာကြောင့်ဖြစ်ပွားရတာပါလဲဒါကိုဘလို့ကုသရင်ရမလဲဆိုတာကိုအယိုးအထူးခွဲစိတ်ဆရာဝန်ကြီးအယိုးယောဂါပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာကျော်မြင့်နိုင်နဲ့မေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်
ဟုတ်ကဲ့ပမခဒေါက်တာကျော်မြင့်နေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီပခုံးစစ်ကတ်တဲ့ယောဂါဒါမှမဟုတ်ပခုံးစစ်ခိုင်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါကုသမှုအနေနဲ့ဘာအပိုင်းတွေလုပ်ပေးတယ်လဲဆရာ
အဲတော့ကြောင်းရင်းမသိတဲ့အတွက်တခါတခါကြာရင်ကျွန်တော်တို့ကနည်းနည်းခက်ပါတယ်ဟိုကုသတဲ့နေရာပဲချက်ချင်းနဲ့ငယ်ကုရင်အဲယောဂါရဲ့ဟိုကမကြဘူးပေါ့ဗျာနော်ဒါကုသမှုများလိုက်လို့ချင်းတော့သူကရှင်းပြနေပိုရင့်သွားပြီးလောကခဲသွားတဲ့ဘဝကိုဒါကတ်သွားတဲ့လက္ခဏာရှိတဲ့အတွက်ညာတော့ခက်ပါတယ်တစ်လလောက်ဖြစ်လို့ချင်းကျွန်တော်ဒီနှစ်လောက်ကြာရင်ကြာသွားတော့တော်တော်လေးတော့ခက်ပါတယ်ဒါမဲ့ကျွန်တော်နေနေတော့ပြောချင်တာတော့အမတိချက်စနာလိုက်ကြပါเนาะကျွန်တော်ရှားဝင်နေနေတဲ့အတွက်ဒါအကျိုးချောင်းကိုရှာကြည့်အခြေခံရောကရှိလားနော်မရှိဘူးတော့ okay ဥမာဆိုလေးဝနာတို့နော်တိမိကက်ပီတန်ရတာတို့အဲ့လိုမျိုးမရှိဘူးဆိုလို့ရှင်တော့ကျွန်တော်က investigation တော့ဟိုတမန်ရိုက်ပြန်ကြဟုတ်လားနောက်တစ်ခုတော့တွေ့ရပါလိမ့်ဖောက်ချီကြည့်မယ်ဒါဘိုးဝင်တာမျိုးမဖြစ်နိုင်ဘူး investigation လုပ်တာလည်းကျွန်တော်ယောဂရှာဝေးလုပ်တဲ့ခါမှာကြည့်ချက်ကတော့ယောဂကိုသိချင်လို့နော်တခါရေးတာယောဂဘာမှမရှိဘူးဆိုတော့ပြချင်လို့နော
် okay ဆရာ
ဒီလိုဆိုလို့ရှိရင်တော့ကျွန်တော်တို့ကတကအဖြစ်များတဲ့ process ချိုးတာပဲခေါ်ခေါ်ပါပဲခေါ်ခေါ်နော်ကျွန်တော်တို့ကတော့ဟိုပညာရှင်အနေနဲ့ကတော့ artificial capsulitis ဆိုတာမှန်ကန်သောတမ်းလို့ဆားပါတယ်ဒါကုသရတော့လွယ်ပါတယ်ဒါပေမဲ့လူနာတွေတိုင်းတာကိုခင်းရင်နော်အဲတော့စောစီးလာဖို့ပဲကျွန်တော်တို့ကအရေးကြီးပါတယ်လာပြီးရင်ကုသရတဲ့ဆရာအနေနဲ့ကလည်းယောဂရဲ့အကျိုးကြောင်းကိုနားလည်ဖို့လိုပါတယ်ရှင်းကိုသိဖို့လိုပါတယ်၃ချက်ရှိတယ်ဆိုတော့သိဖို့လိုပါတယ်နံပါတ်၁ချက်နဲ့ပိန်ကစားတယ်နောက်လှုပ်လို့လေးနည်းနည်းလေးခက်လာမယ်နောက်နံပါတ်၂ချက်ကတော့အဲ့ဒီမှာပိန်ကပျောက်သွားပြီးသူ့အတူလိုတော့ကိုပျောက်နေမှာပျောက်သွားပြီးဒါလှုပ်ရှားမှုကိုလောကပြေးပြေးနဲ့သူကကြော့ကြလာတယ်နော်နောက်ဆုံးအချက်ကတော့လောကကိုကာဗီဖြစ်တဲ့ stage ပေါ့အဲ့ဒါကြာကြီးဆောင်ရတယ်ခင်ဗျအဲ့လို3 pieces မှာเบบี้เซโซละติยาเนเทมาบาริขึ้นเนซอละติยาเอ้าโหจิบีจินโลกุตาหมูเปียเนซิมาเบลทรีเมซ่าอามเลเนาะดาบล็อกซี่จาวโลอามเลเนาะดาเรยะติบูโลบาเลเอติยะบอมูติบีรอจินโลกะมะกากวยนายมิเมเซชินปะเยนอจินโลกะเมียนเมียรอกาบียาตะเกดะจวนเนชานเนตุยโลชิ
အဲ့ဒါဆလူရဆရာပြန်ကောင်းလာတယ်နေပါဆရာနော
်ပြန်ကောင်းလာနိုင်ပါလေဒါအတိမေရောလည်းမဟုတ်တဲ့အနေရှိတဲ့ရောလည်းမဟုတ်ဘူးဒါပေမဲ့တကူရရှိတာပေါ့ဗျာဒါပေမဲ့ကောင်းလာတယ်ဆိုလို့ရှိရင်တော့ဒါတရီထားပါနော်အဲ့ဒီဟာဘာလို့ဆိုတော့ဒီဘက်ကာဒိနဲ့နှလုံးရောကယတနာနဲ့ရှင်ကျစ်တယ
်ဟုတ်ကဲ့ဆရာတော့ဒီရောကမှာအရေးကြီးတာကဒီမှားယွင်းကုသမှုမဖြစ်ဖို့ပေါ့ဆရာနော်အဲ့ဒီခါကျတော့
အဲကျွန်တော်ပြောချင်တာကတော့ဒီဟာမှာလူနာလည်းလွဲတယ်ခင်ဗျာများတော့အပြင်ကျွန်တော်စိတ်မိလို့နဲ့လုံနေအခုလို့ထိတ်နေရှင်ပိန်းရှင်ပြပါနော်ဒါပေမဲ့မကန်တဲ့ဟိုတက်ချမ်းတဲ့ဆရာပဲပြရမယ်ဘယ်ဆရာလဲပြည့်ပြည့်ဓမ္မဆရာပြည့်ပြည့်အင်္ဂလိပ်ဆရာပြည့်ပြည့်ရုပ်ဆရာပဲပြည့်ပြည့်ပေါ့လေအဲ့လိုဒီတကယ်လို့ဒီကျမ်းနားလည်ပြီးကုသပေးနိုင်တဲ့နိုင်စွမ်းရှိတဲ့ဆရာဖြစ်ဖို့လိုပါတယ်နော်အဲ့ဒီမှာကျွန်တော်အစ်သုံးချက်ရှိတယ်ကျွန်တော်ရဲ့မှာပထမဆုံးဆင့်ဆိုလို့ရှိရင်နားနဲ့ stage နားလာတယ်သူကလောက်ရတယ်ခက်လာတယ်ဆိုစခက်လာတယ်ဆိုအဲတော့ဒါရင်လည်းသူတို့လည်းတီးဖို့လိုတယ်ပေါ့လေအဲတော့နားကျင်တဲ့ stage လှုပ်ရှားမှုခက်လာတဲ့ stage ကိုနံပါတ်၁ဆိုလို့ရှိရင် rest ဟာအနာပေးတာဒီလက်ကိုဘာမှမလုပ်ဘူးနဲ့အနာပေးတာအဓိကကြပါလေနော်ပြီးရင်တော့ကျွန်တော်ဆင်းတဲ့ကူရတာပေါ့လာပြလို့ရှိရင်ဟုတ
်ကဲ့ဆရာ
ကျွန်တော်နံပါတ်၂ stage ရှားတော့ဘယ်မနာတော့ခင်ဗျာဘယ်တော့နှိပ်ကြည့်တယ်မနာဘူးအဲ့ဒီချိန်မှာကျွန်တော်လေ့ကျင့်ရနေသွားပါလေ့ကျင့်လို့ခင်ဗျာကျွန်တော်ရောပြည့်ရှိတာတော့ရင်းနှီးမိတာလေးပြည့်လို့ရှိရင်သူကပြော့သွားအဲ့ဒီချိန်မှာသူကလေ့ကျင့်ရလို့လိုက်လို့ရှိရင်ဖြည်းဖြည်းဖြည်းနဲ့ပြန်ပြီးတော့ရလာဝင်းတဲ့ short video ပေါ့လေဒါပြန်ပြီးတော့ကောင်းနိုင်နေတာနမနောက်ဆုံးရှိမှာတော့လုံးဝကိုမနာမကျင်မင်းနဲ့ခုနပြောတဲ့ movement နေတယ်သူကသူလိုလဲပြန်ကောင်းသွားတဲ့ရှင့်ဒီရှင့်ကလည်းကျွန်တော်တနည်းကနေတနည်းခွဲလောက်ထိကြာတယ်ခဲ့နော်ဘယ်မှမသွားပဲသူကသူနေရင်လည်းဒါပြန်ကောင်းနေရတယ်မကျတော့သူပြောတာဘာကြောင့်လဲဆိုတော့အဲ့ဒီရှင့်မှာသူကသူပြန်ကောင်းတယ်လာလည်းမလာဘူးနော်ကျွန်တော်ရှားဝင်နေရှားငါပဲရှားပြီးဘောလည်းမလာတော့ဘူးသူကသူပြန်ကောင်းတဲ့ရှင့်ပေါ့အဲ့တော့ ဒီဒီအချိန်မှာအရှိဘုံမူတည်ပြီးကျွန်တော်ကုသမှုပေးရမှာ
ဟုတ်ကဲ့ဆရာဘလို့မှားပြီးကုသမှုမျိုးတွေဖြစ်နေရှိတယ်ဆရာ
နံပါတ်1ချက်ရှင်တော့မလို့ပါဘူးအဲ့ဒီမှာမှားရင်းလာတော့ဒီဒီရဲ့ personal report ဝေဆရာ report လေအဲ့ဒီသူကတော့အာလဲလဲလဲလဲလက်ကြီးလို့ကတ်သွားလိမ့်မယ်ဒီကျောင်းမှာဆိုတော့ကျွန်တော်မှားလူမျိုးတွေမှားကြရင်ခင်ဗျာကိုတိရလေးချက်လေးချေခံပြီးတော့ဟာတာလို့ဘယ်သူ့ဘောဘာဖြစ်သွားတာလက်ကြီးကတော့တော့ခံသွားလိမ့်မယ်ဆိုတာမျိုးပြောတယ်အဲ့ဒီရှင်းမှာဆိုရင်ပူဆိုးတာခင်ဗျာလုံရှားမှုလုံလေလေးပူဆိုးလေးပူကတ်သွားလေးလေနံပါတ်1ဆင့်ကြတော့မနာတော့ဘူးအဲ့တော့ဆေးတော်မလို့ဘူးတကယ်ရတော့ကျွန်တော်လက်ကြီးကတော့ခံရမှာလက်ကြီးကမှန်ကန်တဲ့လက်ကြီးကပြဖို့လိုပါတယ်သောဆုံးချက်ကတော့ဒီကာဗင်ရှေ့ဆော်ဗျာအဲ့ဒါတော့တိတ်မလို့တော့အနေပါဝနာရယ်ဗျာအလုပ်လို့ရလာတယ်ပေါ့အဲ့ဒါတကယ်တကယ်ဆယ်ချက်ရှိမှဘာမှမလို့သူကသူပြန်ကောင်းသွားမယ်ရှင်းမယ
်ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားကြီးကြီးတဲ့ချက်ကိုပြောဖို့ရှိမှလားဆရာရင
်အခုရကြည့်တာပေါ့လေအဲ့လိုကြောင်းရှာများရဲ့ physical strength dislocation နဲ့ဒါတာအခြေခံရောဂါတွေကြောင့်ဖြစ်တာဆိုရင်တော့အခြေခံရောဂါဖြစ်တာကုရပါမယ်ဒါပေမဲ့ပြည့်နေပါမှာတော့ကျွန်တော်ကအနာကျင်အောင်တက်တာအောင်လုပ်မယ်ပထမဆုံးသက်သာပြီးလို့ရှိရင်လက်ကျင်ကလုပ်ခိုင်းမယ်လက်ကျင်ကတော့ကျွန်တော်ဆိုရင်တော့ကျွန်တော်ဟာကျွန်တော်ကြည်ထွင်တာလက်ကျင်ကနေရှိတယ်ခင်ဗျဟု
တ်ကဲ့
တကယ်လို့ကြည့်တော့လေဒါတွေကမြတ်ကျွန်တော်လက်ကျင်ကစောက်တဲ့ပါရဏီတွေမဟုတ်ပါဘူးဘာလို့ရှိပါလက်ရှိရတော့ဒီတဲ့အတိုင်းဘာမှလုပ်ဖို့မလိုဘူးကြာလက်လို့ပြန်ကောင်းပါဟု
တ်ကဲ့ချစ်စင်းမြဲတင်ပါလေဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်အခုတိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။နေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကနေစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အတွင်းမိုင်းရှူကျေးတီတန့်ရန်နဲ့ဟိုပန်မြို့နယ်ကျေးရွာအုပ်စုတွေမှာလုံခြုံရေးအခြေအနေရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်။ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စာရင်းမှာပြည်ပနိုင်ငံရောက်သူရဲ့မေးစင်း 5,000 ကျော်ပါရှိနေလို့မဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်ဆိုတာတွေနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကနေ NCA အပြစ်ခံရေးစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်ဘလို့အမြင်တွေရှိနေကြပါလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်အတွင်းမန်းရှူးမြို့နယ်တစ်ခုလုံး၊ကျေးတီမြို့နယ်တစ်ခုလုံး၊တန်ရမ်းမြို့နယ်ကကျေးရွာအုပ်စု၈အုပ်စု၊ဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရပ်ကွက်ပေါင်း၄၂ခုတို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့အော်တိုဘာလ၂၈ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတာပါ။အဲ့ဒီဒေသတွေမှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA တပ်ဖွဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO တို့နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲရုတ်သိမ်းခဲ့တာဖြစ်ပါတယ်အခုလိုရွေးကောက်ပွဲချင်းပပြုလုပ်ခြင်းမပြုတဲ့နေမည်အဖြစ်သတ်မှတ်တဲ့အပေါ်ကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်ခဲ့သလိုရွေးကောက်ပွဲတွေချင်းပပေးဖို့တရားနည်းလမ်းတကျဆက်လက်တောင်းဆိုလှုပ်ရှားသွားမယ်လို့ SNLD အတွင်းရေးမှူးဆိုင်လက်ကပြောပါတယ်
ချင်းပြည်နယ်မြောက်ပိုင်းဒေသဖြစ်တဲ့ဖလားမဟာခါဒီတိမ်ထန်တလန်မတူပီဒေသကပြည်ပနိုင်ငံမှာသွားရောက်အလုလုကင်သူတွေရဲ့မဲစရင်9000ကျော်ဟာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စရင်မှာပါရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာပါတီအဖွဲ့အစည်းတွေကနေဒီမဲစရင်ကိုအုံပြုပြီးမဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ရဲ့အတွင်းရေးမှူးနဲ့စလိုင်းကျဲအိုပစ်ထောင်းကပြောပါတယ်တပင်ချင်းပြည်နယ်မှာတဘာဝအရေးဘေးအန္တရာယ်ကိုဆူဆူဝါးဝါးခံရတဲ့ပြည်နယ်ဖြစ်ပြီးလမ်းပန်းဆက်တွေရဲ့အခက်အခဲအပြင် ကိုစလေလောင်းရဲ့အမိကိုမြန်မာဘာသာနဲ့ရေးထားတာကြောင့်မြန်မာဘာသာတတ်ကြွမှုအားနည်းနေတဲ့ချင်းဒေတာခံတွေမဲထက်ရမှာအခက်တွေ့နေရတယ်လို့လည်းသူကပြောပါတယ်ဖရမ်ခရိုင်ရွေးကောက်ပွဲကော်မရှင်နေနဲ့ကတော့နိုင်ငံသားမဲပေးပိုင်ခွင့်စည်းရုံးတွေကိုတက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေတင်လာတဲ့အတိုင်းလှုပ်ဆောင်နေတာဖြစ်ပြီးမဲစည်းနဲ့ပတ်သက်ပြီးအငင်းပွားမှုမရှိဘူးလို့ခရိုင်ကော်မရှင်ဥက္ကဋ္ဌဘူးပန်ကြံခုတ်ကပြောပါတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်တဦးကိုရက်ွက်အုပ်ချုပ်ရေးမှူးအဖွဲ့ကနေရိုက်နှက်ပြီးတိစုံမှုဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ21ရက်နေ့ဖျားသုံးစုမြို့အမှတ်3ရက်ွက်က NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်ဦးသေးအောင်ဟာမိသားစုအတွင်အချင်းများရာကနေတိုင်တန်းမှုကြောင့်ရက်ွက်အုပ်ချုပ်ရေးမှူးရုံးမှာယာယီထိမ့်သိမ်းထားစဉ်အတွင်ရိုက်နှက်ခံရပြီးစီးရုံမှာတိစုံသွားခဲ့တယ်လို့ဖျားသုံးစုဒေသခံတဦးကပြောပါတယ်လက်ရှိတည်ဆုံးမှုဖြစ်စဉ်အတွက်တန်တရာရှိသူရက်ွက်သုံးအုပ်ချုပ်ရေးမှူးဦးအောင်ကျော်မင်းနဲ့ညဆောင်ကိုတော့သုံးစုရဲစခန်းမှာယာယီထိန်းထားပြီးကြံအင်းစိတ်ကြီးမြို့နယ်တရားရုံးမှာအမှုစီရင်သွားမယ်လို့လည်းဖခင်သုံးစုမြို့ရဲစခန်းအရာရှိတဦးကပြောပါတယ်
အစိုးရတပ်ဖွဲ့နဲ့ကချင်လူလတ်ရေးအဖွဲ့တို့တိမှန်မှုတွေရှိနေစေအခြေအနေမှာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဘက်မှာအစိုးရဘက်ကနေကြေးရွာသွေးစီလက်နက်ကြီးတွေပစ်ခတ်နေလို့အနီးတစ်ဝက်ဒေသခံတွေကကြောက်လန့်နေကြပါတယ်အောက်တိုဘာလတတိယပတ်တွင်အစိုးရတပ်မှကိုကိုစစ်ကြောင်းကကုတ်ခိုင်မြို့နယ်မန်ပုံဝရော့ကြားဟူးဖြတ်မန်ကောင်းကျေးရွာဒေသလေးနဲ့ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။အောက်တိုဘာလ19ရက်နေ့ကလေးကနေအစိုးရတပ်မှကိုကိုစစ်ကြောင်းနဲ့ကချင်လူ့ရဲရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNA တို့ပူးပေါင်းတဲ့တပ်ဖွဲ့အကြားဟူးဖြတ်နဲ့မန်ပုံကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်။
အေယာဝတီတိုင်းပန်းတနော်မြို့နယ်မှာရှိတဲ့ကျေးရွာရှိရွာကဖိုးလမင်းကုမ္ပဏီကနေတင်းယူထားတဲ့ဘိုးဘွားပိုင်လင်းမြေအေက2000ကျော်ကိုပြန်လည်ရရှိဖို့အတွက်အော်တိုဘာလ29ရက်နေ့မှာကရင်လယ်သမား300ကျော်ကနေပန်းတနော်မြို့မှာတတိယအကြိမ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကုမ္ပဏီကတင်းယူထားတဲ့မြေတွေဟာလွန်ခဲ့တဲ့နှစ်20ခန့်ကတင်းထားတဲ့လင်းမြေဖြစ်ပြီးအထောက်ထားပြေစာနဲ့ရှိတဲ့အတွက်အခုပွင့်လင်းမှုရှိလာတဲ့အချိန်မှာပြန်လည်ရရှိဖို့တောင်းဆိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့လယ်သမားတွေကပြောပါတယ်အသိန်းခံလယ်မြေပေါ်မှာလေပြန်လုတ်တဲ့လယ်သမား12ဦးကိုကုမ္ပဏီကနေပိုင်နက်ကျူးကျော်မှုပုံမှ429နဲ့449တို့နဲ့အမှုဖွင့်အရေးယူထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်မယ့်လော်ဝေါ်အမျိုးသားစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဟာပါတီအောင်နိုင်ရဲ့အတွက်လော်ဝေါ်တိုင်းရင်းသားများအများစုနေထိုင်တဲ့ကချင်ပြည်နယ်ဝိုင်းမော်မြို့မှာမဲဆွယ်စီယုံရင်ဟောပြောပွဲတွေအခုလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်တိုင်းရင်းသားမျိုးနွယ်စုကိုစားပြုပါတီငယ်တစ်ခုဖြစ်တဲ့အတွက်မင်းအောင်နိုင်ရေးစီယုံရင်ဆင်းရမှာအခက်အခဲမျိုးမျိုးရှိနေပြီးပါတီတစ်ဖြစ်တဲ့အတွက်ပုံမှန်ကြိုးစားလှုပ်ဆောင်နေရတယ်လို့ပါတီဥက္ကဋ္ဌဦးတောင်ခမ်းကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တနိုင်ငံလုံးအဖြစ်ခက်ရဲစေးရေး NCA လက်မှတ်ရေးထိုးပွဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP အနေနဲ့လည်းပါဝင်လက်မှတ်ရေးထိုးခဲ့ပါတယ် NCA လက်မှတ်ရေးထိုးပွဲအလွန်ကာလတွေမှာပုံမှန်တူးတက်ကောင်းမွန်လာလိမ့်မယ်လို့ ALP အနေနဲ့မျှော်လင့်နေသလိုရခိုင်တပ်မတော်မှာပါပဲရခိုင်ပြည်လူမျိုးရေးပါတီကနေအစိုးရနဲ့ NCA လက်မှတ်ရေးထိုးတဲ့အပေါ်မှာလည်းရခိုင်အမျိုးသားတွေကဝေဖန်မှုတချို့ရှိနေပါတယ်ဒီအခြေအနေကိုတော့မောင်အေးကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ရခိုင်ပြည်လွှမ်းမြောက်ရေးပါတီအနေနဲ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်လက်မှတ်ရေးထိုးရတာနဲ့ပတ်သက်လို့ပါတီရဲ့ညှိနှိုင်းရေးဖွဲ့ဆောင်ရေးဒုတိယကောက်ဆောင်ဒေါ်စောမြတ်ရာဇာလန်ကအခုလိုပြောပါတယ
်ဥပဒေကြီးအတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကျမတို့လောက်ဆောင်လာနိုင်ပြီလို့ထင်လို့နဲ့ပြီးလို့ရှိရင်2000ရဲ့ဖွဲ့စည်းပုံမှာဖြည့်ဆည်းနေတဲ့အချက်တွေကိုလည်းပဲ NCA စာချုပ်မှာပါတဲ့အတိုင်းညှိနှိုင်းရေးညီလာခံရဲ့နောက်ပိုင်းမှာပြည့်ပြည့်နိုင်ပြီလို့ကျမတို့ယုံကြည်တယ်ကဘာဝအရေးအမြစ်တွေနဲ့ပတ်သက်ပြီးတော့လည်းအစိုးရနဲ့ညှိနှိုင်းတိုင်ပင်လောက်ဆောင်လာနိုင်ပြီလို့ကျမတို့ယုံကြည်တယ်အဲ့ဒါကြောင့်ကျမတို့လက်မှတ်ထိုးခြင်းဖြစ်ပါတယ်။
လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တိုင်းရင်းသားလမ်းနာကိုက်တဲဖွဲ့တချို့အပေါ်မှာမြန်မာအစိုးရကစိုက်ရိတ်ရဖိအားပေးတာတွေမဖြစ်သင့်သလိုမြန်မာအစိုးရအနေနဲ့တစ်ဖက်သက်အပိုက်ခက်ရေးဆေးရုပ်ကိုကြီးညာသင့်ပြီးပိုက်ခက်မှုကိုမရေပင်ဖေဒရယ်ပေထောက်စုနိုင်ငံတစ်ခုဖြစ်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့လည်းဒေါ်စောမြတ်ရာဇာလန်ကပြောပါတယ်။ NCA လက်မှတ်ရေးထိုးပွဲမှာတိုင်းရင်းသားလမ်းနာကိုက်အဖွဲ့အားလုံးပါဝင်မှုမရှိတဲ့အတွက်မြန်မာနိုင်ငံမှာညှိချင်ရရပြီလို့မပြောနိုင်သေးကြောင်းလည်းဒေါ်စောမြတ်ရာဇာလန်ကဆက်ပြောပါတယ
်။မဖြစ်နိုင်သေးပါဘူး။ဘာလဲဆိုလို့ရှိရင်အားလုံးပါဝင်ပြီးတော့မှမူပေါင်းကိုရေးဆွဲလာရမှာဖြစ်ပါတယ်အခုကတော့ရှစ်ဖက်ကရင်းဆွဲယုံတွေကတော့မူပေါင်းကိုကျေလည်နိုင်တယ်လို့ကျွန်မမြင်ဆက်သေးပါဘူး
လက်မဲ့ရေးထိုးရတဲ့အခြေအနေနဲ့ပတ်သက်လို့အော်တို ဘာလ 24 ရက်နေ့ကရန်ကုန်မြို့ယူဇနာပလာဇာဟိုတယ်မှာတည်င်းစာရှင်းလင်းပွဲတစ်ခုကို ALB ပါတီကကောက်ဆောင်တွေပြုလုပ်ခဲ့ကြပါတယ် ALB ပါတီကNCA လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာရှိုက်စိတ်ရခိုင်ကျောက်သားကောက်ဆောင်ဟောင်းတူဖြစ်တဲ့ကိုဆန်းအောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
ALB ကလက်မှတ်ထိုးတယ်ဘာကြောင့်အမိကမထိုးခင်လဲကျွန်တော်အချင်းချင်းညှို့မရတော့ဘူးလားသူတို့ 20% တပတ်ပြင်မတိုက်တဲ့ခုကိုရပြီးမှာ NCA လက်မှတ်ထိုးခြင်းကို ALB နဲ့ဦးစားပေးပြီးတော့အစိုးရနဲ့နှိုင်းထားခဲ့တဲ့လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်ရခိုင်ပြည်လွှမ်းမြောက်ရေးပါတီ
ALB ဟာနိုင်ငံတော်အစိုးရနဲ့2019ခုနှစ်ဧပြီလမှာပြည်နယ်အဆင့်အပိုက်ခိုက်ရေးဆေးရဆောက်ကိုစိုက်တွေမြို့မှာလက်မှတ်ရေးထိုးခဲ့ပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာတပီလုံးအတိုင်းတာပါတီစုံရွေးကောက်ပွဲကျင်းပသွားမှာဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာရွေးကောက်ပွဲကျင်းပဖို့ဘလို့အခြေအနေတွေရှိနေပါသလဲ။တူတင်မဲကိစ္စတွေမှာရောနိုင်ငံရေးပါတီတွေအနေနဲ့ဘလို့စိုးရိမ်မှုတွေရှိနေသလဲဆိုတဲ့အကြောင်းတွေနဲ့ပတ်သက်ပြီးမြင်းစနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်။
2025ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံအရာရှိဦးဟိန်းလင်းသက်ကပြောပါတယ်။ နောက်ဆုံးစစ်မဲစည်းရင်ကိုနိုဝင်ဘာလ2ရက်နေ့မှာတပ်ဆိုင်ရာရက်ကြီးကော်မရှင်ရုံးမှာအများပြည်သူတွေသိရှိအောင်ထုတ်ပြန်သွားမယ်လို့လဲဦးဟိန်းလင်းသက်ကခုလိုဆက်ပြောပါတယ်။ ကျူတင်မဲ့ပေးမဲ့သူတွေအတွက်ကျူတင်မဲ့လက်မှတ်ကိုတော့အောက်တိုဘာလ16ရက်နေ့ကစတင်ဆောင်ရွက်ခဲ့တယ်လို့တမတော်သားများအတွက်ကျူတင်မဲ့လက်မှတ်ကိုအောက်တိုဘာလ25ရက်နေ့ကထုတ်ပေးနေလျက်ရှိပါတယ်။
ကျူတင်မဲ့ပေးစာမှုကိစ္စရရနဲ့ပတ်သက်ပြီးမွန်ပြည်နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်NLD အသွေးမှုဥငွေမြင့်ကအခုလိုပြောပါတယ်ကျူတင်မဲ့ကိစ္စကတော့သူတို့ပြောထားတယ်လေဆိုကြပါစို့ဒီကျူတင်မဲယူမဲ့ဟိုနေနေကိုဒီကော်မရှင်ကနေတော့သွားပြီးတော့သူလုံးမယ်ဆိုလို့ရှိရင်သွားပြီးတော့မေးမြန်းမယ်ဆိုလို့ရှိရင်ဒါလိုက်နိုင်တယ်ဆိုတဲ့အကြောင်းသူတို့တက်ဆိုင်ရုံးနေပါတော့ရဲကြီးရုံးနေမ
တွက်သီခတ်နစ်နာတယ်လို့မော်မျိုးရပါတီကကုစလဲလောင်းနန်ဆန်လှိုင်းကအခုလို့ပြောပါတယ
်သူတင်မဲလက်မှတ်ကတော့သူစီးစနစ်ကဒါနိုင်ငံတကာမလဲပြီးနေရတဲ့ကိစ္စပဲဒါပေမဲ့သူ့ရဲ့စီးပေါင်းသဘောကဖြစ်တိဖြစ်တိုက်တာကိုကြော်လွန်ပြီးတော့ဖြစ်လာတဲ့ခါကျရင်တာမန်ပါတီတွေအတွက်အများကြီးခက်ခဲပြနေတဲ့ကိစ္စပဲ
ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြရမှာမဲပေးလူသူတွေအလုံးမဲပေးခွင့်မရခဲ့တာဟာကော်မရှင်ရဲ့အာဏာချက်ကြောင့်ဖြစ်တယ်လို့ပြည်ပရောက်မဲဆန္ဒရှင်တွေဘက်ကလိပ်စာမပြည့်စုံမှုရှင်းလင်းစွာဖြည့်ဆွက်ခြင်းမရှိတာတွေကြောင့်ကော်မရှင်အနေနဲ့စစ်ဆေးရမှာခက်ခဲကြုံခဲ့ရတယ်လို့လည်းအောက်တိုဘာလ28ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြောဆိုခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်နယ်အတွင်းမိုင်းရှူးမြို့နယ်တစ်ခုလုံး၊ကျေးသီမြို့နယ်တစ်ခုလုံး၊တန်ရံမြို့နယ်ကကျေးရွာအုပ်စုရှိအုပ်စု၊ဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရပ်ကွက်ပေါင်း40ကျော်တို့မှလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေဆက်ဒေတာကတိုင်းရင်သတင်းတောက်တွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ရရှိမြတ်မြန်မာနိုင်ငံမှာ290ကျော်တွင်ပထမဆုံးအရသာအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တပတ်ပဲလိုပါတော့တယ်။ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲ။မဲယုံတွေပြင်ဆင်ထားမှုတွားရေးလာရေးဒီလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစဉ်ချောလွယ်ကူစီမှာလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းအလီလိုက်စီစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါလေ။ပါဝင်ဆွေးနွေးမိမြလူရဲတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ရှင်ရည်နေနဲ့စနေနေ့ည 9:00 စီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင
်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အော်တိုဘာလမှာဂျုံမုံထုတ်လုပ်တဲ့အဓိကလုပ်ငန်းရှင်တွေဟာအီသီယိုးပီးယားနိုင်ငံအဒစ်ဘာဘာမြို့ကိုစုရုံးရောက်ရှိလာခဲ့ကြပါတယ်သူတို့တွေဟာစားနပ်ရိက္ခာထုတ်လုပ်မှုမြင့်တင်ရေးအာဖရိကမဟာမိတ်အဖွဲ့ဆိုတဲ့နာမည်နဲ့စီးပွားရေးတိုးတက်ဖို့နဲ့သတင်းဆက်လက်တွေမျှဝေဖို့သုံးနှစ်ကြာပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်တီအတွက်အောင်ဝဲခံနေကြတာဖြစ်ပါတယ်ဒီပူးပေါင်းဆောင်ရွက်မှုအစည်းအဝေးဟာအမေရိကန်နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အဖွဲ့နဲ့အကျွမ်းမြတ်အဓိကမှထားတဲ့အခြားအဖွဲ့အစည်းတွေဖြစ်တဲ့Partners in Food Solutions နဲ့ TechnoSaf တို့အကြားအကျိုးတူပူးပေါင်းမှုအရာဖြစ်ပေါ်လာတာပါဒီအစီအစဉ်မှာပါဝင်တဲ့အဖွဲ့အစည်းတွေဟာအီသီယိုးပီးယားရဲ့အာဟာရဖြည့်ဂျုံထုတ်လုပ်မှုတွင်ကျယ်စေဖို့ဂျုံစိုက်ရုံပိုင်ရှင်တွေဂျုံနဲ့အခြားအာဟာရဖြည့်အစာထုတ်လုပ်သူတွေကိတ်မုန့်တိုက်တွေပါစတာခောက်ဆွဲထုတ်လုပ်သူတွေနဲ့ပူးတွဲလှုပ်ဆောင်နေကြတာပါအီသီယိုးပီးယားမှာစားနပ်ရိက္ခာမလုံလောက်တာနဲ့အာဟာရမပြည့်ဝတာတွေကြောင့်ကလင်း၅ယောက်မှာ၂ယောက်ဟာကြုံလီနေပြီးဒါကကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်စေတာပါအခုလိုအဓိကအစားအစာဖြစ်တဲ့ဂျုံမုံထဲမှာအာဟာရဓာတ်တွေဖြစ်တင်းပေးလိုက်တာဟာငတ်မော့ခေါင်းမမှုလျှော့ချဖို့နဲ့အာဟာရပြည့်ဝတဲ့အစားအစာတွေစားသုံးနိုင်ဖို့ရှေ့ချေတလန်တိုးလိုက်တာဖြစ်ပါတယ်ဒီအဆီဇင်ဟာ General Mills, Cargill, Riot DSM နဲ့ Bookla တို့လိုနိုင်ငံတကာအစားအသောက်ထုတ်လုပ်တဲ့လုပ်ငန်းကြီးတွေကကမ္ဘာအဆင့်ပညာရှင်တွေရဲ့ကျွမ်းကျင်မှုကိုအသုံးပြုပြီးကြီးထွားလာနေတဲ့အီသီယိုးပီးယားနိုင်ငံရဲ့အစားနပ်ရိက္ခာထုတ်လုပ်ရေးကဏ္ဍကိုအရေးသွေးမြင့်တင်ပေးဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒီအဆီဇင်ဟာ၃နှစ်ကျော်ကာလအတွင်းမှာအကြီးအစားနဲ့အလက်စားစက်ရုံ၂၀ကျော်ကိုထောက်ပံ့ခဲ့ပြီးစားသောက်ကုန်ထုတ်လုပ်ရာမှာအရေးသေးစီမံခန့်ခွဲတဲ့စနစ်တွေအသုံးပြုဖို့နိုင်ငံအဆင့်စံနှုန်းတွေတည်ထောင်ဖို့နဲ့အသိမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဈေးကွက်လိုအပ်ချက်နဲ့ကိုက်ညီပြီးအာဟာရဓာတ်လည်းပြည့်ဝတဲ့အစားအသောက်တွေထုတ်လုပ်ဖို့ဗဏ္ဍာရေးစနစ်ကိုပိုအားကောင်းလာအောင်လုပ်ဖို့နဲ့လုပ်ငန်းတွေရဲ့စီးပွားရေးဆွမ်းဆောင်ရည်မြင့်မားလာအောင်လုပ်ဖို့အကူအညီပေးနိုင်ခဲ့ပါတယ်ဒီအစီအစဉ်ကအစားအသောက်ကုန်ထုတ်လုပ်ရေးကုမ္ပဏီ165ခုကဝန်ထမ်းတွေကိုတင်နန်းတွေပေးခဲ့ပါတယ်အလားတူပဲအစိုးရရဲ့အရေးသွေးစက်မှတ်ရေးနဲ့ဆိုင်တဲ့အေဂျင်စီနှစ်ခုကိုလည်းဂျုံအာဟာရဖြည့်စွက်မှုအစားအစာအရေးသွေးအနေကင်းရှင်းရေးနဲ့နိုင်ငံအဆင့်စံတတ်မှတ်မှုအပိုင်းတွေအတွက်စီးပွားရေးနဲ့နည်းပညာအကူအညီတွေပေးခဲ့ပါတယ်။အခုလိုအထောက်ပံ့ရတဲ့လုပ်ငန်းတွေတိုးလာတာကြောင့်အီသီယိုးပီးယားမှာလယ်သမား9သိန်းလောက်စီကနေရတဲ့ဂျုံကုန်ရမ်းတွေကနေပထမဆုံးဒေသထွက်အာဟာရဖြည့်ဂျုံမုံတွေထုတ်လုပ်နိုင်လာပါတယ်။ပြည်သူတွေဟာလည်းအာဟာရပြည့်ဝတဲ့ပေါင်မုံတွေစားသုံးနိုင်လာပါတယ်။လယ်သမားတွေစုပေါင်းပိုင်ဆိုင်တဲ့ဂျုံဆက်တွေတိုးချဲ့ဖို့မြေနေရာရအောင်လည်းကူညီပေးနိုင်ခဲ့ပါတယ်။ဒီအစီအစဉ်ကနေထောက်ပံ့ပေးထားတဲ့လုပ်ငန်းတစ်ခုရဲ့လှုပ်ရှားမှုကိုအမေရိကန်သမ္မတကြီးကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အခုလိုအကျိုးတူပူးပေါင်းဆောင်ရွက်မှုဟာအီသီယိုးပီးယားရဲ့ပူးပေါင်းဆောင်ရွက်မှုအရာရောအနာဂတ်ကိုဖြည့်တင်းမှာဆိုတဲ့အစီအစဉ်ရပါအရေးပါတဲ့အရာဖြစ်ပါတယ်။ USAID ဟာအီသီယိုးပီးယားကိုစားနပ်ရိက္ခာမလုံလောက်မှုတွေလျင်လျင်မြန်မြန်တုံ့ပြန်ဆောင်ရွက်ပေးနိုင်စွမ်းရှိလာအောင်အစိုးရနဲ့အတူအလုပ်လုပ်နေပါတယ်။တစ်ဖက်မှာလည်းအာဟာရချို့တဲ့တဲ့ပြဿနာကိုရေရှည်အကျိုးဖြစ်ထွန်းစေတဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းမှုကြိုးပမ်းမှုတွေကိုထောက်ပံ့ပေးနေပါတယ်လို့ USAID ရဲ့ Director Gary Robin ကပြောကြားခဲ့ပါတယ်
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ကြကြရတာက American ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။အခုတော့ကြနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမကြခင်ချင်းပါမယ်ရွေးကောက်ပွဲမှာအားလုံးပါဝင်ပြီးလွတ်လပ်မှုရှိတဲ့ရုံကျရတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ကျင်းပဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။မကြခင်ချင်းပါမယ်ရွေးကောက်ပွဲကမြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ဆောင်မှုတွေမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်မယ်လို့အထူးကိုယ်စားလှယ်မစ္စရန်ဟီလီကသတင်းထောက်တွေကိုကြာသပတေးနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံမှာ35နှစ်ကြာပြတ်ထန်းခဲ့တဲ့တိန်တောင်ကလေးတစ်ယောက်ပဲယူလို့ရတဲ့မူဝါဒကိုပြောင်းလိုက်ပြီးဖြစ်ကြောင်းတရုတ်ကွန်မြူနစ်ပါတီကကြာသပတေးနေ့မှာကြေညာပါတယ်။အခုတိန်တောင်ကိုကလေးနှစ်ယောက်ယူခွင့်ရှိပါပြီ။ဒီကြေညာချက်ကနေတိန်တောင်ကလေးတစ်ယောက်ပဲရှိတဲ့မိသားစုဥယေပိုတိုးလာပြီးနှွေးထွေးမှုရှိမှာပေါ့။တချို့ကကြိုးဆိုပေမဲ့ဒီဥပဒေကနေနောင်ကျုံလာနိုင်တဲ့စီးပွားရေးဆိုင်ခေါမှုတွေနဲ့အစိုးရရုံးကမ်းမဲ့အနေထားကိုကြီးမားတယ်ဆိုတာကိုထောက်ပြကြပါတယ်။စီးရဲရင်းနဲ့ပတ်သက်ပြီးတောက်ကြံနေချင်းပါမယ်။နိုင်ငံတကာဆွေးနွေးပွဲတွေကိုစီးရဲမှာသမ္မတဘက်ရှက်အောက်အဆက်မပါတဲ့အနာဂတ်ဖြစ်လာစေမယ့်လမ်းကြောင်းဖြစ်အောင်အသုံးချသွားမယ်လို့အမေရိကန်အစိုးရကပြောပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်ကျမကတော့နနာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ရုံးမြန်တန်ကြားစီစဉ်ကို Asia Set 7ကနေဓာတ်ရိုက်ကြည့်ရှုနိုင်ကြောင်းလည်းအသိပေးပါစီရှင် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.